ွေးမြေသူဥရောပတိုက်နိုင်ငံတွေမှာအခုလေ့လာရေးသွားရုံနဲ့ခီးစင်နဲ့အတွဲမှာပေါ့နော်ထူးထူးခြားခြားပေါ့ခင်ဗျာမြန်မာနိုင်ငံအတွက်အသုံးဝင်မဲ့အတွေ့အကြုံလေးတွေဘာတွေများဝင်မြကျင်တာရှိပါလဲခင်ဗျာ
အဓိကကတော့ကျွန်တော်တို့ကတော့ဒီလိုလာတာပထမအဆင့်ကတော့ဒီ organic farming နဲ့ပတ်သက်ပြီးတော့လာတာပေါ့နော်ဓာတုလို့တည်နှံဆိုင်ပြိုးရေးပေါ့ဗျာမြန်မာလို့တည်ကြပြန်ရင်ပေါ့အဲ့တော့ဒီမှာလုပ်နေတဲ့သူတွေနာဌာနတွေကသူတို့လုပ်နေတဲ့သူသဖြင့်ဒီဇီဝနီးနဲ့ပိုးမွားကိုထိန်းသိမ်းတဲ့နီးလေးတွေကကျွန်တော်တော်တော်လေးကိုတပူဒရာရပါတယ်ဥပမာဆိုရင်နီမာတိုးစ်လို့ခေါ်တဲ့ပိုးတွေနဲ့ကျွန်တော်ပက်ကြီးမှာထိန်းတာမျိုးလေးတွေနောက်တစ်ခုကမှစုစားကောင်လေးလေးကိုမျိုးလေးကို Trichoderma လို့မျိုးတွေနဲ့ထိန်းတာမျိုးလေးတွေနောက်တစ်ခုကဒီလိုဇီဝနီးနဲ့ထိန်းဖို့ကိုဒီမှာရှိတဲ့ကုမ္ပဏီတွေကဓာတ်လေးတွေကိုထုတ်ပြီးရောင်းနေတာလေသတိထားမိတယ်ပေါ့ဗျာအဲ့တော့မြန်မာပြည်မှာလည်းချို့သူတေနာရန်ကုန်တက္ကသိုလ်တို့ဘာလို့ကလုံနေတာလေးတော့ကျွန်တော်သိတယ်ဆိုတော့သူတေနာဆင်မဲ့ဖြစ်ပြီးတော့တကယ်လက်တွေ့လုတ်တဲ့အဆင့်တော့မရောက်သေးဘူးပေါ့ဗျာအဲ့ဒါတော့ကျွန်တော်တို့တွေတော်တော်လေးမှတ်သားရပါတယ်ပုသူတာလည်းရပါတယ်ဗျာ
ဆိုတော့မြန်မာနိုင်ငံလည်းစိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တော့ခါအခုလိုဇီဝနီးပညာတွေဖွံ့ဖြိုးအောင်လုပ်နိုင်မယ်ဆိုရင်ဘယ်လောက်ထိအကျိုးများနိုင်မလဲခင်ဗျာဒီအတွက်ကောအခက်အခဲတွေဘာတွေများရှိနိုင်မလဲအစလုပ်မယ်ဆိုရင်ပေါ့လေ
အရန်ကိုအကျိုးများမယ်ဗျာဘာလို့လဲဆိုတော့လေကျွန်တော်ကတော့ဒီမြန်မာနိုင်ငံကိုတခုသီးတော့တကယ်ထွက်ပေါက်ပေးနိုင်တဲ့လမ်းကြောင်းတစ်ခုကတော့ဒီ biotech ပေါ့နော်ဇီဝနီးပညာကိုကျွန်တော်ကယုံကြည်တယ်ဗျာဘာလို့လဲဆိုတော့နံပါတ်1ချက်ကကျွန်တော်တို့က biodiversity လို့ပြောတယ်ဇီဝမျိုးကွဲတွေအရန်ပေါ့ကျော်ရတဲ့နိုင်ငံလေဒီလိုပေါ့ကျော်ရတဲ့နိုင်ငံမှာကျွန်တော်ကဇီဝနီးပညာတွေကိုအများအသုံးပြုနိုင်မယ်ဆိုရင်ဒါကျွန်တော်တို့ရဲ့ရှေ့ရေးကအရန်ကောင်းတယ်ပေါ့ဘာလို့လဲဆိုတော့လက်ရှိမှာကျွန်တော်တို့ရဲ့တန်းပြည်ရဲ့ဝင်ငွေများစွာရေနံတန်းငွေနော်ဒါတက်တူတွေရပဲအကူနေရပြီကျွန်တော်တို့ရောင်းကုန်ပစ္စည်းကကျွန်တော်တို့မှာဘာမှမမယ်ရရမရှိဘူးပေါ့နော်အခုအထယ်လေးပို့တာလွယ်လို့ဆက်မှုကုန်ထုတ်ပစ္စည်းကလွယ်လို့ပေါ့နော်အဲ့တော့စိုက်ပျိုးရေးကလည်းတမာယူကြစိုက်ပျိုးရေးဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကရေရှည်ရှိကိုသွားမယ်ဆိုရင်တော့တကယ်ကိုကမ္ဘာမှာဈေးကွက်မှာတနေရာရဖို့တွေ့ကျွန်တော်တို့မှာရှိပြီးသား comparative advantages ပေါ့ဗျာနိုင်ငံရဲ့ရှင်ပြိုင်အားသာချက်ဖြစ်တဲ့ဒီဇီဝမျိုးကွဲတွေကိုမှခြေခံတဲ့ဇီဝနည်းပညာကိုထုတ်နိုင်မှရမယ်ဆိုတဲ့ဟာလေးပေါ့နော်ဒါလေးကိုကျွန်တော်တို့ကနောက်10နှစ်15နှစ်နှစ်30အစရှိစီမို့ဗျာရေတိုးရေရှည်ရေလတ်ပေါ့ဒီလိုလေးစီမံချက်လေးချပြီးတော့လုံနိုင်ရင်သိကောင်းပါပဲပေါ့ဗျာဒီအတွက်လည်းကျွန်တော်တို့ဒီဖင်လန်နိုင်ငံကိုကျွန်တော်လာခဲ့လိုက်ကြတာပါ
မြန်မာနိုင်ငံအခုလက်ရှိအနေအထားပေါ့နော်စိုက်ပျိုးရေးကိုလည်းပြုပြင်ပြောင်းလဲရေးတွေလည်းဆက်လုပ်နေပြီဆိုတော့ထိုင်းတို့ဗီယက်နမ်တို့ဒေသတွင်းကစိုက်ပျိုးရေးနိုင်ငံတွေနဲ့နှိုင်းယှဉ်မြန်မာနိုင်ငံရဲ့ဇီဝနည်းပညာအပါအဝင်စိုက်ပျိုးရေးကဏ္ဍကိုခေတ်မီဖို့ဘယ်လောက်ထိကိုကျွန်တော်တို့လုပ်ရဖို့ရှိပါလဲခင်ဗျာ
အာတတော်ကိုလိုအောင်မဲ့သဘောရှိတယ်ဗျာအဲ့တော့ဒီကတော့ခုနိုင်ငံတနိုင်ငံတကယ်ကြီးဝတိုးတက်ခြင်းမတိုးတက်ခြင်းဆိုတာသူတေသနာမှာဘယ်လောက်ထိရင်းနှီးမြှုပ်နှံနိုင်လဲဆိုတာအဓိကလေဥပမာတရုတ်နိုင်ငံဆိုရင်သူတို့ရဲ့ GDP ပေါ့ဗျာအမျိုးသားထွက်ကုန်တန်ဖိုးတွေကအမေရိကနဲ့မြင့်သွားတယ်သူတို့လည်းပဲအမေရိကကိုမကြော်နိုင်တဲ့အချက်ကသူတို့ပြန်ပြီးတော့တခြားစဉ်းစားတဲ့အခါကျတော့သူတေသနာမှာဘယ်လောက်ထိအသုံးပြုနိုင်လဲဆိုတာတကယ်အဖြေထုတ်ပေးတဲ့နေရာပဲပေါ့နော်အခုဆိုရင်ကျွန်တော်ထိုင်းနိုင်ငံနဲ့ဘီယက်နမ်နိုင်ငံကကျွန်တော်တို့တွေကိုတော်တော်များများတို့တာသွားပြီပေါ့ဗျာတာသွားပြီဆိုတော့တိကျဲသူတို့မှရှိတဲ့သူတွေနာလုပ်ငန်းတွေကလည်းဖွံ့ဖြိုးလာတယ်နိုင်ငံတော်ကလည်းတုံ့နိုင်တယ်ပညာရှင်တွေလည်းညားလာတယ်ဗီယက်နမ်ဆိုကျွန်တော်တို့နောက်အများကြီးကျန်ခဲ့တဲ့နိုင်ငံပေါ့ဗျာအခုဆိုရင်ကျွန်တော်တို့တဲ့ကိုဒီဇီဝနီးနဲ့ပတ်သက်တဲ့ပညာရှင်တွေညားလာတယ်ကောင်းတာကသူတို့ကဒီစီးပွားရေးလုပ်ငန်းတွေနဲ့ပါဆက်ဆက်လာတဲ့အခါကျတော့လုပ်နေတဲ့သူတွေနာတွေကအတိတ်ပဲရှိတာပေါ့ဗျာဆိုတော့ကျွန်တော်နိုင်ငံအဲ့ဒါရအောင်ကိုကျွန်တော်တို့တော့ကိုကျွန်တော်မူဝါဒပိုင်းဆိုင်ရာပိုင်းကနေပြီးတော့အပေးမအောင်ဖြစ်မယ်လို့ကျွန်တော်တို့မြင်တယ်ဗျာ
လက်တလုံးအထီးပေါ့ဒီအစိုးရတက်တက်လာပြီးဒီနောက်ပိုင်းအခြေအနေမှာဒီမူဝါဒဘိုင်းမှာပေါ့နော်ဒီသူတေသနာလုပ်ငန်းကိုဘလောက်ထိကိုအားပေးမဲ့အလားအလာမျိုးတွေတွေ့ရလဲနောက်တစ်ခုကပုဂ္ဂလိကဘိုင်းကအကျိုးအမြတ်အနေနဲ့ဒါမှမဟုတ် NGO အဖွဲ့အစည်းတွေအနေနဲ့လုပ်ကိုင်မှုတွေရောဘလောက်ထိလမ်းဖွင့်ပေးမဲ့အလားအလာမျိုးရှိလဲခင်ဗျာဒီသူတေသနာလုပ်ငန်းတွေကိုကြကြပြက်ပြက်လှုပ်ဆောင်နိုင်အောင်ပေါ့ခင
်ဗျာအဓိကကတော့လက်ရှိတက်လာတဲ့အစိုးရအနေနဲ့ကတော့ပညာရေးမှာရင်းနှီးမြှုပ်နှံမယ်ဆိုတာကတော့ကျွန်တော်ယုံကြည်တယ်လေတော်တော်လည်းပဲတက်လာကစားမှာဘလို့ရေတိုးရေရှည်သွားမယ်ဆိုတဲ့မူဝါဒပိုင်းချတဲ့အပိုင်းကြီးကတော့ကျွန်တော်တို့ရှင်းလင်းလင်းပြပြသားမတွေ့ရသေးဘူးပေါ့နော်ပို့ပြီးဆိုတာကပါလဲဆိုတော့လေကျွန်တော်တို့မှာမြန်မာနိုင်ငံမှာကျွန်တော်ဘ ਹੁ သုတေနဌာနရှိတယ်ဗျာရင်းနှီးကတော့သိပ္ပံနဲ့နည်းပညာအောက်မှာတော့အခုတော့ပညာရေးဝန်ကြီးဌာနကိုလွှဲပေးထားတာပေါ့အဲ့တော့ဒီသုတေနဌာနကြီးကဆိုရင်လဲသူ့ရဲ့ဌာနဝင်းမှာရှိနေတဲ့သုတေနပစ္စည်းတွေရောနောက်သူ့ရဲ့မြေနေရာတဝက်ကကိုရင်းဆိုးကနေပြီးတော့ဒီရွှေတကုံဖျားရွှေလာတဲ့ကုမ္ပဏီကိုပေးလိုက်တော့သူ့ကုမ္ပဏီရဲ့တချမ်းပါသွားတယ်ဗျာအဲ့တော့ဒီလိုမျိုးလုပ်နေတာတွေကဒီလိုသုတေ နာဌာနတွေအတွက်ကိုတော်တော်နစ်နာပါတယ်ဗျာအဲ့တော့ဒါဟိုရင်ဒါကျွန်တော်နားလည်တော့တက်လာတဲ့ပညာရေးဝန်ကြီးကလည်းပြန်ပြီးတော့ရအောင်ပြန်လုပ်မယ်လို့ပြောပေမဲ့တစ်ဖက်ကလည်းရင်ကိစ္စကိုရှင်းထားတာဆိုတော့ဒီလိုနိုင်ငံရေးခက်ခဲတွေကလည်းရှိနေတယ်ဗျာအဲ့တော့လေကျွန်တော်ပြောတာကတော့လှုပ်တော့လှုပ်ချင်ကြမယ်တော်တော်လည်းပဲဘယ်လောက်ထိလှုပ်မလဲဆိုတော့ဒီပြင်တော့ဖြစ်လာမှာမဟုတ်သေးဘူးနောက်တစ်ခုကကျတော့လေကျွန်တော်တို့ကပြောနေတဲ့ဟာတွေကရေရှည်လောက်မှာဖြစ်တဲ့တွေလက်ရှိရေတိုလိုအပ်ချက်တွေများတဲ့ခါကျတော့တခါလေဦးစားပေးမှုမှာပါမလာမှာကိုကျွန်တော်တို့ကတော်တော်ဆိုးတယ်ဗျအခုကျွန်တော်တို့ရောက်တဲ့နေရာဆိုအခုသူတို့ပြင်ဒီဖင်လန်နိုင်ငံဆိုရင်သူတို့ရဲ့တစ်တော့ကဏ္ဍဆိုရင်ဒါတဖြည်းဖြည်းနဲ့စီးပွားရေးလုပ်ငန်းကျလာပြီကျွန်တော်တို့မြန်မာနိုင်ငံလိုပဲအခုတစ်တော့တန်စတာတွေနေထားတဲ့အချိန်မှာအချိန်မှာသူတို့ကနောက်ဖြစ်လာမယ်နောက်20 30ရဲ့ဈေးကွက်နေထားအောင်ကြည့်ပြီးသူတို့ရဲ့ဤပညာကိုစပြီးရွှေ့သွားပြီပေါ့ဗျာတမန်ရိုးကြထုတ်နေတာရဲ့ဆိုင်ရင်ဒီ biotech နဲ့တော့ခန္ဓာကိုသူတို့ဘယ်လိုပြန်ပြီးတော့ညှင့်တင်မလဲပေါ့ဗျာဆိုတော့ဒီလိုလုပ်ငန်းတွေကျွန်တော်တို့ဒီမှာလေ့လာတွေ့ရတော့ကျွန်တော်တို့ဒါပုံမှန်လင်းပြောရရင်ပါဇာဟောင်းသားနဲ့ဒီတိုင်းထိုင်ကြည့်ရလို့ဖြစ်သွားတယ်သူတို့ကလည်းကျွန်တော်တို့ပြောတာမင်းတို့ဒီ industry တစ်ခုလုံးကိုတော့သူတို့ foresight လို့ခေါ်တာပေါ့ဗျာရှေ့ကဘာဖြစ်မလဲဆိုတာကိုလို့ကြည့်ပြီးတော့မှဒီလိုသူ face by face ရေတို့ရေရှည်ဆွဲပြီးလှုပ်သွားဖို့လိုတယ်ဆိုတော့ဒါတော်တော်ကဏ္ဍနဲ့ပတ်သက်ပြီးတော်တော်လေးကိုဒီမှာလည်းကျွန်တော်တို့ဘူးသူတာတွေအများကြီးရပါတယ
်လောလောဆယ်အစိုးရဘိုင်းကပြတ်သားတဲ့မူဝါဒမျိုးမတွေ့ရသေးဘူးဆိုတဲ့အချိန်မှာပုတ်ကလေးကဘိုင်းရောဒီမြန်မာနိုင်ငံရဲ့သုတေသနလုပ်ငန်းမှာဘယ်လောက်ထိထဲထဲဝင်ဝင်လုပ်နေတာရှိပြီလဲခင်ဗျ
ဘယ်လောက်ထိသုတေသနလုပ်တင်လဲဆိုတော့ဒါသုတေသနလုပ်ဖို့ဆိုတာကုမ္ပဏီကြီးတွေကအများစုကပဲတတ်နိုင်တာပေါ့ဗျာဒါကျွန်တော်တို့ကတော့ဒီရပ်ဖွဲ့ဖွဲ့စည်းတွေကတော့ကံလို့ဆိုတာကျွန်တော်တို့ကိုထောက်ပံ့ပေးတဲ့ဥရောပသမဂ္ဂဖွဲ့စည်းရေးရှိလို့ကျွန်တော်တို့လုပ်နိုင်တယ်သူတို့လည်းပဲကျွန်တော်တို့တွေ့ရှိချက်ကဒီစီးပွားရေးလုပ်ငန်းတွေထဲကိုရောက်သွားမှာဒီသုတေသနရှင်းတမ်းမှာပေါ့နောက်မှဆိုရင်ဒီသုတေသနတော့ပဲဖြစ်နေဒါသူတွေနာမြုပ်သွားမှာပေါ့ဗျာအဲ့တော့သူတွေတောင်းကိုခွဲရင်လဲ basic research လို့ခေါ်တဲ့အခြေခံပဒါပိုင်းဆိုင်ရာတွေကိုလေ့လာတဲ့သူတွေနာရှိမယ်ပြီးရင် applied research လို့ပြောတဲ့လက်တွေ့အသုံးချဒီလုံးနိုင်နိုင်မယ်သူတွေနာရှိမယ်ပြီးတော့မှဒါကို industrial level ပေါ့နော် CY လုပ်ငန်း level ကို CY လုံးနိုင်အောင် R&D level ပေါ့နော်နောက်တစ်ဆင့်သွားနိုင်တဲ့ level ရောက်မှဒီလို၃ခုလုံးကချိတ်ဆက်နေမှာဖြစ်မယ်အဲ့တော့ဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ဒီဘက်ဒီ CY လုပ်ငန်းရှင်တွေဘက်ကလည်းနော်ကျွန်တော်ဘက်ကသူတွေနာဘက်ကအချက်လက်တွေကိုရဖို့မလို့တလို့သူတို့ကလည်းလုံးမနေအဲ့တော့ဒီမှာမိုင်းမှာရှိနေတဲ့လက်ကြီးစီးပွားရေးသမားတွေကလည်းသူတွေကဘာမှစိတ်ဝင်စားဘူးဗျာသူတို့ကလည်းပဲအလေလက်လေးတွေမှာစိတ်ဝင်စားပြီးတော့လုံးနေတဲ့ဖွဲ့လေးတွေတော့ကျွန်တော်တို့လည်းသတိထားမိပါတယ်ဗျာ
အစိုးရအသည့်အနေနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်သုတေသနဘိုင်းနဲ့ပတ်သက်လို့ပေါ့လေမူဝါဒဘိုင်းဤပညာဘိုင်းတွေအဆက်လုံးမယ်ဆိုရင်ဥပမာဖင်လန်တို့လိုဖွံ့ဖြိုးတဲ့နိုင်ငံတွေကစိတ်ဝင်စားမှုစိတ်ဝင်စားတဲ့ကူညီနိုင်မဲ့အလားအလာမျိုးတွေကိုဘယ်လိုများတွေ့ရပါလဲခင်ဗျာ
အာတွေ့တယ်ကျွန်တော်တို့ကဒီကိုလာခဲ့တာကဒါ VTT လို့ခေါ်တဲ့ဖင်လန်နိုင်ငံရဲ့ဘ ਹੁ သူတွေနာဌာနဖိတ်လို့လာတာပေါ့ဗျာအဲကျွန်တော်တို့အဓိကလေ့လာတာကဒီပဒါပိုင်းဆိုင်ရာဆို၃ခုရှိတာပေါ့တစ်ကတော့ microbiology လို့ခေါ်တဲ့အနုဇီဝပိုးမွှားတွေပေါ့ဗျာကျွန်တော်တို့ရှင်မှာလဲသိပ္ပံပညာရှင်တွေရှိတော့ဒါသူတို့သူတွေနာချင်းဆက်ဆက်တဲ့ကိစ္စရပ်တွေဒါလေ့လာတာဒါတစ်ပိုင်းပေါ့နော်အဓိကတော့အနုဇီဝပိုးမွှားတွေပိုင်းနေပြီးဘလို့ organic farming လို့ခေါ်တဲ့ဓာတုလို့စီးပွားရေးစိုက်ပျိုးရေးတွေတိုးတက်အောင်လုပ်မလဲဆိုတဲ့အပိုင်းလေးကိုသူတွေနာလုပ်တဲ့အပိုင်းလေးပေါ့လေအဲ့ရနေတဲ့ဆင့် biotechnology ပေါ့ဗျာနောက်တစ်ဆင့်သွားတဲ့အပိုင်းပေါ့နော်ဒါလေးကိုကျွန်တော်လေ့လာတပိုင်းပေါ့ဒုတိယပိုင်းကတော့ energy issue ပေါ့ဗျာကျွန်တော်အဖွဲ့အနေနဲ့ကလည်းဒီမြန်မာနိုင်ငံမှာအကြီးစားရေအားလက်စစ်တွေဆိုလဲတဘောမတူတဲ့အတွက်ကျွန်တော်တို့ကဒါကန့်ကွက်ဆန္ဒပြရတယ်။နောက်ကြောင်ပြီးတဲ့ဆေးရုံနေဆိုလဲကျွန်တော်ကကန့်ကွက်ဆန္ဒပြရဲဆိုတော့အဲကျွန်တော်တို့ကဆွမ်းပြောလို့လက်စစ်ဓာတ်ထုတ်ဖို့စန့်ကျင်နေတာမဟုတ်ဘူးသူတို့လည်းပဲဘလို့နီးနဲ့ထုတ်မလဲဆိုရဲအခြားနည်းပညာတွေရဖို့အတွက်လဲကျွန်တော်တို့ကလက်လန်းမီလောက်ကျွန်တော်ကလည်းစူးစီးလေ့လာတင်ပြနေတာပေါ့ဗျာ။ဒါကြောင့်ဒီမှာကျတော့ဒီ renewable energy ပေါ့နော်။အခုဘလို့အသုံးချမလဲဆိုရဲပိုင်းအောင်လဲလာပြီးတော့ကျွန်တော်ကဒုတိယအနေနဲ့လေ့လာတာပါ။တတိယကတော့တစ်တော့ဆိုတော့တစ်တော့အနေနဲ့ကလည်းအခုကျွန်တော်တို့ဆိုရင်ရန်ကုန်မှာအခုတက်လုပ်ငန်းကိုရပ်မယ်မရဘူးပေါ့ဒီလိုအငင်းပွားမှုတွေဖြစ်တယ်အဲဒါဆိုတော့တက်လုပ်ငန်းကိုတစ်နှစ်သုံးပုံနှစ်နှစ်ရပ်မယ်လို့ဒါတွေဖြစ်လာတယ်ပေါ့ဖြစ်တဲ့အချိန်မှာဒီတက်တော့ခန္ဓာကြီးကဘယ်လိုရွှေ့သွားမှာလဲဆိုရဲဟာကကျွန်တော်ဖင်လန်နိုင်ငံအကောင်းဆုံးဥပမာပဲပေါ့နော်သူတို့ဆိုလဲကူးဆိုရင်ကျွန်တော်တို့ဒီ perfect paper လို့ပြောတဲ့အထက်မှာစက္ကူ industry ပေါ့စက္ကူတုံးတာကဘာမှာ internet တွေတုံးလာတော့စက္ကူဈေးကွက်ကြီးကကျသွားတယ်ကျသွားတဲ့အချိန်မှာသူတို့ကဘာကိုသွားတွေ့လဲဆိုတော့ဒီ puff နေနေပေါ့ဗျာပြောပတ်နေနေကတော့ဒီ packaging material လို့ခေါ်တဲ့ထုတ်ပိုးကုန်ပစ္စည်းလုပ်တဲ့ technology တွေကမြင့်နေတာဖြစ်တဲ့အတွက်ကျွန်တော်တစ်ကိုကျွန်တော်တစ်ယူတာမဟုတ်တော့ဘူးတစ်ကနေပြီးတော့ထွက်လာတဲ့အမိုက်တွေကိုဒီတည်းကနေပြီးတော့ဓာတုဗေဒပစ္စည်းတွေထုတ်တာတွေဒီ nano cellulose ပေါ့နော်တကယ်ကိုတကယ်သေးတဲ့ဒီ cellulose material filling လေးတွေထုတ်တာမျိုးတွေတကယ်ကို high tech ဖြစ်တဲ့ IT သုံးတာမျိုးတွေကိုသူခုန်တက်သွားတယ်ပေါ့နော်အဲ့လိုသွားဖို့တွေကိုသူသွားတယ်ပေါ့အဲ့တော့ကျွန်တော်တို့မြန်မာပြည်မှာဆိုရင်တော်တဲ့ဝင်သွားရင်ကျိုးမရှိတော့ဘူးတစ်မှမရှိတော့ဘူးအဲ့တော့ဘာထုတ်ရမှာလဲလို့ပြောနေတဲ့နေရာမှာတစ်ပင်ကတော့ကြံသေးတယ် ဗျာအခုကျွန်တော်တို့ဂျမ်းမင်းပြောရင်တော့အပွားသားတွေဗောဂျန်တယ်ဗောလက်ပန်တို့ဒီဒူးတို့ဒါတွေကတက်နိုလော်ဂျီရှိမယ်ဆိုရင်ဒါတွေကကျွန်တော်ထုတ်နိုင်တဲ့ဟာတွေအများကြီးဖြစ်လာမယ်ဗောအဲ့တော့ကျွန်တော်တို့ကဒီလိုရှေ့ကိုအခုပြောနေတော့ကျွန်တော်ပြောနေတာတွေကမစားဝါကမန်းဖြစ်နေမယ်တို့လည်းပဲရှေ့ကိုမျှော်ကြည့်ပြီးတော့ကိုယ့်ရဲ့ industry ကိုဘယ်လိုဆက်ပြီးအသက်ရှင်အောင်လုပ်မလဲဆိုတဲ့အပန်းကလည်းအရင်ရေးကြည့်ရဗော
တိုက်ပန်နီးပညာခင်မီတိုးတက်ဖွံ့ဖြိုးလာအောင်လုပ်ဖို့ဆိုတဲ့နေရာမှာဒီအစိုးရတက်တက်လာပြီးတဲ့နောက်ရခိုင်ရှိပြီးသားဒီတိုက်ပန်နဲ့နီးပညာဝန်ကြီးဌာနတောင်မူရင်းစင်းရနေပျောက်သွားတဲ့အခါဝေဖန်ထောက်ပြမှုလည်းရှိလာတယ်ဆိုတော့တိုက်ပန်နဲ့နီးပညာဝန်ကြီးဌာနတီးတဲ့အနေနဲ့ရောတကယ်လုပ်ဖို့လိုလာတာပြဿနာရှိလာခင်ဗျာအခုလိုဝန်ကြီးဌာနတွေပေါင်းစည်းပြီးတော့လှုပ်လိုက်တဲ့ပုံမှာ
အကျွန်တော်ကတော့ပညာရေးနဲ့ပေါင်းတာကမမားဘူးလို့တော့ကျွန်တော်ထင်ပါတယ်ပို့ပြီးစုစုစည်းစည်းလေးဖြစ်သွားတာပေါ့ဗျာအရင်တော့ဥတောင်းရှိတယ်ပေါ့နော်ဥတောင်းကလည်းတိုက်ပန်နဲ့နီးပညာရောသူတို့စေဆိုးရရဲ့နျူကလ িয়ার တက်နိုလော်ဂျီဖွင့်ခြင်းတဲ့ပုံမှာပဲဦးစားပေးတာလေနောက်ဘိုင်ိုတက်နိုလော်ဂျီလည်းသူစိတ်ဝင်စားတဲ့ဟာလေးတွေကိုပဲသူစိတ်ဝင်စားပြီးလှုပ်တော့တာဆိုတော့သူကပညာရေးဝန်ကြီးကနေပြီးတော့ခွဲထုတ်ပြီးတော့တီးကြလူမလိုက်အလွာလေးလို့သွားလုပ်နေတော့ဒါစုစည်းပေါင်းစည်းမှုတွေအတိတ်မရှိဘူးအဲ့တော့ကိုကပညာရေးတွေကိုပြန်ရောက်သွားတာဖြစ်တဲ့အတွက်ကျွန်တော်ကတော့တိတ်သဘောကျတယ်အဲ့တော့သူကအလွာခွဲရမှာပေါ့သူတွေနာလောရတဲ့အလွာခွဲရမှာပေါ့ဒီနိုင်ငံတွေမှာလုပ်နေသလိုပေါ့ဗျာတက္ကသိုလ်တွေကအကုန်လုံးကသူက basic research ပေါ့ fundamental research သူရဲ့အခြေခံ theory နဲ့ဆိုင်တဲ့သူတွေနာတွေလုပ်နေတဲ့အချိန်မှာအခုလိုမျိုးအရင်သိပ္ပံနဲ့နီးပညာကနေပြောင်းလာတဲ့ဗဟုသုတေနဌာနပေါ့ဗျာသူတို့ကလောရမှာ applying research ပေါ့တစင်တက်ပြီး CYE ကိုဘယ်လိုသွားအောင်လဲဆိုရဲ applying research ကိုလုပ်ပေးရမှာအဲ applying research ကိုရတော့မှာလက်တွေ့သုံးချသူတေနကနေပြီးတော့ဆို R&D လို့ပြောတယ်ကုမ္ပဏီတွေကသူ့ဟာသူဆက်ပြီးတော့လောရမှာအဲ့တော့နိုင်ငံတော်ကဒီဟို funding ချတဲ့နေရာမှာကျွန်တော်ကပြောလို့ပေါ့နော်တက္ကသိုလ်ရောဒီလို applying research ရောနောက်တစ်ခုကဒီကုမ္ပဏီတွေပါသူ့ဟာသူ R&D လုပ်နိုင်အောင်မှာ financial package တစ်ခုကိုချပေးမှသာလေဒါဒီအဖွဲ့တွေကဟန်ကျက်ညီညီလုပ်နိုင်မှာပေါ့နော်အဲ့ဒါကိုကူညီဖို့ဆိုတာအခုကျွန်တော်တို့ဒီနေ့လာဖင်လန်နိုင်ငံမှာလာလေတဲ့ VTT လို့ဟာမျိုးဆိုတာတကယ်ကိုအကောင်းဆုံးဖွဲ့စည်းပဲဥပမာ biotechnology နဲ့ပြောရင်တော့ဒါဥရောပမှာထိတ်ဆုံးရောက်နေတဲ့အကြီးဆုံးပေါ့နော်ဒါသုတေနစင်တာတွေ facility တွေနဲ့ပြောရင်အကြီးဆုံးနဲ့ရှေ့ဆုံးမှနေပြီးတော့နေတဲ့နိုင်ငံလို့ပြောရမှာပေါ့ဗျာသူတို့ကဒါအကူညီချင်တာပေါ့နော်ဒါပေမဲ့သူတို့ပြောတဲ့ချက်ကဘာလဲဆိုတော့ရှေ့ကိုကြိုကြည့်ပါရှေ့ကူကူဘာလုပ်မယ်ညာလုပ်မယ်ပြောနေတာနဲ့ရှေ့နောက်နေ20 30ဗမာပြည်ကိုကိုဘယ်လိုမြင်ကျင်လဲဆိုတော့ division တစ်ခုကိုတိစားဖို့တော့လိုတယ်အဲ့တော့အဲ့ဒါပြဿနာဖြစ်တာပါဆိုတော့ကျွန်တော်တို့ကအဲ့ကိုတန်းကြီးကိုကိုဘလိုကြည့်ကျင်လဲဆိုတော့ vision တိစားဖို့တော့ခက်နေတယ်ပေါ့နော်လောလောလတ်လတ်ကျွန်တော်တို့မှာနိုင်ငံရေးခက်ခဲတွေဖြစ်တဲ့ဒါငင်းငင်းရအောင်လုပ်မယ်ပြည်တွင်းညှိနှိုင်းမှုတွေလုပ်မယ်ဒါတွေလည်းကောင်းပါတယ်သူတို့လည်းပဲရှေ့ဒီကျွန်တော်ခုပြောတဲ့ဟာတွေကရှေ့ရေးကိုကြိုကြည့်နိုင်မှာကိုနိုင်ငံကိုတိစားမယ်ပုံရိပ်ကိုပေါ်ပြီးဒီသူတွေနာလုပ်ငန်းတွေ human resource development တွေလောက်အောင်မှာဖြစ်တဲ့အတွက်စောတော့စောနေတယ်သူတို့လည်းပဲမလုပ်လို့လည်းမရဘူးပေါ့နော်ဒီလိုအနေထားရှိနေတယ်အဲ့လိုရှိနေတော့ကျွန်တော်တို့ကလည်းရောက်ဖက်ဖွဲ့စည်းနေတဲ့ကိုလုံနိုင်တဲ့အပိုင်းပေါ့ဗျာကိုစဉ်းစားနိုင်တဲ့အပိုင်းမှာဒါတစ်ဖက်တာနေပြီးတော့ဝင်ပြီးတော့ကိုတိုင်းနယ်လောက်လာပြီးတော့လေ့လာပြီးတော့ဂျန်ပြုတ်တင်ပြဖို့ပေါ့ဗျာဒါလေးတွေကျွန်တော်တို့ကဆောင်ရွက်နေတာဖြစ်ပါတယ်
ဟုတ်ကဲ့ဦးဝင်းမြတ်သူအားရပြည့်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ